ကရင်ပြည်နယ်မြောက်ရီမြို့ရဲ့မြောက်ဖက်မှာရှိတဲ့ရွှေကုတ်ကိုဒေသ၊မြောက်ရီမြို့ရဲ့တောင်ဘက်မှာရှိတဲ့လေးကေကောမြို့တင်နဲ့အင်ဂျင်မြိုင်ဒေသတွေကိုပေးဝင်နေတဲ့ထိုင်းနိုင်ငံဘက်ကလျှက်စစ်မီးတွေကိုဂျွန်လ5ရက်နေ့ဒီကနေ့ကနေစပြီးတော့လျှက်စစ်တပ်အားတွေဖြတ်တောက်ပစ်တော့မယ်လို့ထိုင်းသတင်းတွေမှာဖော်ပြပါရှိပါတယ်။ဒီကြောင်းထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်အချံကရင်ပြည်နယ်မြဝတီခရိုင်ဘက်ကိုပေးပို့နေတဲ့လျှက်စစ်တပ်အားလိုင်းကိုမြဝတီမြို့ကလွှဲရင်ကျန်ရှိနေတဲ့နေရာ၃ခုကိုဒီကနေ့ဇွန်လ5ရက်နေ့မှာထိုင်းဆိုရကဖျက်တောက်တော့မယ်ဆိုပြီးထိုင်းသတင်းမီဒီယာတွေမှာဖော်ပြနေတာပါ။ဒါကတော့ထိုင်းလျှက်စစ်ဌာနနဲ့မြန်မာဘက်ကရွှေမြစ်တောင်ရင်ကုမ္ပဏီကြားချုပ်ဆိုထားတဲ့လျှက်စစ်တပ်အားဆိုင်ရာသဘောတူညီချက်တချို့ကိုဖြတ်သိမ်းလိုက်တာကြောင့်ဖြစ်တယ်လို့လဲကြားသိရကြောင်းဒီအကြောင်းကိုလေ့လာနေတဲ့အလုသမားရေးလှုပ်ရှားသူဦးမိုးကျိုးကပြောပါတယ်
။မြဝတီခြိုင်ထဲမှာရှိတဲ့မြဝတီမြို့ရဲ့ရွှေကုတ်ကူမြို့တစ်ရဲ့မဲထော်တလီမြို့တစ်နဲ့လေးကိတ်ကောမြို့တစ်တွေစီကိုထိုင်းဘက်ကနေလက်ဖြစ်တာအားလိုက်ပေးခဲ့နေတာဖြစ်ပါတယ်။ဒီနေ့ဂျွန်လ9ရက်နေ့ကစပြီးတော့မြဝတီမြို့တစ်မြို့ကလွှဲရင်အခြားနေရာသုံးခုကိုထိုင်းဘက်ကနေလက်ဖြစ်တာဆက်မပေးပါဘူးလို့ဖြတ်တောက်ပြင်မယ်လို့ဆိုလာတာဖြစ်ပါလေဗျ။အခုလိုတိုင်းဘက်ကနေဒါအလိုက်ဖြတ်တောက်လိုက်တာ။ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကထိုင်းအစိုးရရှေ့စစ်ဌာနနဲ့မြန်မာနိုင်ငံဘက်ကရွှေမြစ်တောင်ရင်ကုမ္ပဏီတို့ကြားမှာချုပ်ဆိုထားတဲ့လက်စစ်ဒါဆိုင်ရာသဘောတူညီချက်အချို့ကိုဖြတ်သိမ်းခဲ့တာကြောင့်မို့လို့အခုလိုဖြစ်တာဖြစ်တယ်လို့ဒေသပဲထိုင်းသတင်းမီဒီယာတွေကဖော်ပြထားပါလေဗျ။
ဒီလျှက်စစ်အားကိုအားပြုပြီးအဓိကစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်ကစားမြို့တော်လိုတောင်တင်စားခေါ်နေကြပြီးရာဇဝတ်မှုလုပ်ငန်းတွေအများအပြားလုပ်ကိုင်နေတဲ့နေရာလဲဖြစ်ပါတယ်။ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံသားတွေပါလိန်လည်မှုလုပ်ငန်းရဲ့တားကောင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာအခွန်ပေးပြီးအွန်လိုင်းငွေလိမ်တဲ့လုပ်ငန်းတွေကာစီနိုလောင်ကစားလုပ်ငန်းတွေမူရစေဝါနဲ့လူကုန်ကူးမှုတွေကိုလုပ်နေတဲ့နေရာလဲဖြစ်ပါတယ်။လျှက်စစ်မီးသာဖြတ်တောက်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေရက်ဆိုင်သွားဖွယ်ရှိတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ရွှေကုတ်ကလောင်ကစားနောက်ပြီးတော့တရုတ်ပြည်မာကြီးကနေလက်မခံတဲ့တရုတ်ရာဇဝတ်ခိုင်းကြီးမူရစေဝါခိုင်းကြီးလူမောင်ခိုခိုင်းကြီးနောက်ရာဇဝတ်ကပြည်ကြီးမျိုးအားပြုပြီးတော့မိခုံနေတဲ့နေရာဖြစ်တယ်။ဒါကြောင့်မလို့လေလေချင်းပေါင်းစုံနဲ့လေလေနေတဲ့လုပ်ငန်းအားလုံးဟာပြည့်စစ်တာအားကိုအခြေပြုရတာဖြစ်တဲ့အတွက်အားလုံးရပ်ဆိုင်သွားမဲ့သဘောရှိတယ်။ဒါကြောင့်ထိုင်းဘက်ကပြည့်စစ်တာအားလိုက်ကိုမိခိုးနေရတာဖြစ်တဲ့အတွက်အခုလောက်ဆိုရင်မြန်မာဘက်ကရှင်မြင့်တောင်ရင်ကုမ္ပဏီပါဝင်တောင်ဝင်ရှိသူတော်တော်များများ PGF တို့ပါလို့ပေါ့နော်စောချစ်သူတို့ပါလို့ပါဝင် PGF တို့တော်များများထိုင်းဘက်ကအပူတပင်ကိုယ်စားလှယ်လွှတ်ပြီးတော့ချင်းကပ်နေလောက်ပါဘူး။
ဒီနေရာဟာနေကြားဆောင်တက် BGF တွေထိတ်ထုတ်ထားတဲ့နေရာဖြစ်ပြီးကာစီနိုလောင်းကစားရုံအများအပြားရှိနေတဲ့နေရာလည်းဖြစ်ပါတယ်။ဒီမီးဖြတ်တောက်မဲ့အစည်းအဝေးဟာထိုင်းဆိုရနဲ့ရွှေမြစ်တောင်ရင်ကုမ္ပဏီတို့ကြားမှာချုပ်ဆိုခဲ့တဲ့တရားစစ်တအားပေးဆိုင်ရာသဘောတူချက်စာချုပ်သက်တမ်းကုံဆုံးတာကြောင့်လို့လည်းဆိုပါတယ်။တချို့ကတော့စစ်ကောင်စီကနေကြားဆောင်တက်ကိုဖိအားပေးတဲ့သဘောလည်းဖြစ်နိုင်တယ်လို့လည်းသုံးသပ်ပြောဆိုနေကြပါတယ်။အခုအခါမှာတော့တရုတ်စီးပွားရေးသမားတွေကသူတို့ရဲ့လောင်းကစားလုပ်ငန်းတွေမရက်ဆိုင်ပဲပုံမှန်လည်ပတ်နိုင်ဖို့မီးစက်တွေနဲ့ပြင်ဆင်နေကြတယ်လို့လည်းဒေတာကန်တွေကဆိုပါတယ်။ပြီးခဲ့တဲ့မေလကစပြီးအဲ့ဒီဒေတာမှာတယ်လီဖုန်းအင်တာနက်လိုင်းတွေအတွက်စစ်ကောင်စီတပ်ပိုင်နဲ့မိုင်တဲ Wi-Fi တွေကိုပြောင်းလဲအသုံးပြုနေရတယ်လို့လည်းဒေတာကန်တွေကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နေကြားဆောင်တက်နဲ့ရွှေမြစ်တောင်ရင်ကုမ္ပဏီကိုလည်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။